SBS.
This is SBS Radio.
မမောနင်းတို့ကျွန်တော်တို့ SBS Radio မြန်မာပိုင်းအစီအစဉ်နဲ့အခုလိုစကားပြောပေးမဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ပထမဆုံးမေးချင်တာတော့မမောနင်းတို့ကဒီ Melbourne မြို့မှာဘာတွေလုပ်ပြီးတော့ဘယ်လိုပါဝင်နေဆိုတာကိုနည်းနည်းရှင်းပြပေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်မကတော့ဒီ Melbourne မှာဆိုလို့ရှိရင်တော့ဒီ Community Organization Community ဦးစီးဦးဆောင်တဲ့အပိုင်းမှာပေါ့လေကျွန်မကတော့အဲ့ဒါတတ်နိုင်မလားကိုဝိုင်းဝန်းလှုပ်ဆောင်ပေးတယ်။အခုလက်ရှိကျွန်မဒီနိုင်ငံမှာနေနဲ့လည်းကျွန်မဒီ community center ဒီခုမှကျွန်မ community development officer တယောက်နေနဲ့လည်းတော့အခုလုပ်နေတယ်ပေါ့နော်
။ဟုတ်ကဲ့အဲ့တော့ဒီ morning သူရဲ့တာဝန်တွေကများသောအားဖြင့်ထိုင်းမြန်မာနေဆက်ကလာတဲ့ဒုက္ခသည်တွေကိုချီးကျူးတာကအဓိကအလုပ်ပါလား
။ဟုတ်ကဲ့ဟုတ်ကဲ့
။ဟုတ်ကဲ့အဲ့တော့ဒီ morning သူအခုလိုထိုင်းမြန်မာနေဆက်ကလာတဲ့ဒီမြန်မာပြည်ကဒုက္ခသည်တွေချီးကျူးတဲ့နေရာမှာအခုဩစတြေးလျအစိုးရကဒီနိုင်ငံသားခံယူဖို့စာမွေးပွဲတွေကိုသူတို့ပြောင်းလိုက်တယ်လို့ပြောပါတယ်။အဲ့ထဲမှာဒီနိုင်ငံသားခံယူဖို့စာမွေးပွဲဖြေတဲ့ခါမှာအင်္ဂလိပ်စာစာမွေးဖြေတဲ့နေရာမှာ IELTS အဆင့်6ရမှသာသူတို့နိုင်ငံသားပေးမယ်လို့ပြောပါတယ်။အဲ့တော့ကျွန်တော်တို့ဒီထိုင်းမြန်မာနေဆက်ကလာတဲ့ဒုက္ခသည်တွေအနေနဲ့သူတို့အင်္ဂလိပ်စာကိုအတော်များများကမတတ်ကြပါဘူး။အဲ့တော့သူတို့မှာဘလောက်အခက်အခဲရှိမယ်လို့ထင်ပါလဲ
။ဟုတ်ကဲ့ဒီတဲ့ဘင်းကိုကြားကြားချင်းကျမလည်းအရင်ကိုဘယ်လိုပြောမလဲ community ဒီအတွက်ပေါ့လေတော့စိတ်ဓာတ်ကြရဟိုဘယ်လိုပြောမလဲတဲ့ဘင်းတခုအနေနဲ့လည်းဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လဲဆိုတော့ကျမတို့အထူးသဖြင့်အများအပြားဒီဒုက္ခတွေကလာတဲ့လူတွေအများစုကလည်းပညာမတတ်ကြောက်တယ်ဆိုတော့သူတို့အတွက်ခက်ခဲတွေအများကြီးရှိမှာပေါ့အခက်ခဲတွေအများကြီးရှိတဲ့ပုံမှာတော့ဘာဖြစ်ကြည့်မယ်ဆိုလို့ရှိရင်ဒီဒုက္ခတွေကလာတဲ့လူတွေပေါ့နော်အများစုကသူတို့ကတရားဝင်နိုင်ငံသားဖြစ်တဲ့နဲ့လေအများကြီးကကျမတို့ကအများကြီးတောက်လျှောက်လာတာဘလို့ပြောမလဲတရားဝင်သူတို့မှနိုင်ငံသားမရှိဘူးလေနောက်ဒီကြားမှာလည်းတကယ်ဟိုမှာပြန်မှပြန်မှမွေးလာတဲ့လူတွေတောင်မှတချို့ကသူတို့ကဒီ borderline မှာမွေးတယ်ဆိုတော့မဟုတ်တယ်နဲ့မရှိတော့အများကြီးကလည်းဒီဒုက္ခတွေမှာမွေးလာတဲ့ကလေးတွေလည်းဆိုလို့ရှိရင်လည်းအများကြီးတရားဝင်ဘာမှနိုင်ငံသားတခုမှမရှိဘောနော်ဆိုတော့အထူးသဖြင့်ဒုက္ခတွေကလာတဲ့အများစုကတော့သာဒီမတရားဘူးလေအများကြီးကတော့ဘလို့မှသူတို့အတွက်ကတော့ဒါတကယ်ကိုအခက်အခဲတစ်ခုရှိဟိုဘလို့ပြောမလဲဖြစ်တာပေါ့နော် challenge အများတကယ်ကိုဟိုစိတ်ဓာတ်ကျစရာတွေအများကြီးဖြစ်ပါပေါ့ဘာဖြစ်လဲဆိုတော့အခုကျမဒီအခုလက်ရှိတော့မှသူတို့ဒီလိုမျိုးအဆင့်နေတတ်မှတ်ရတာမရှိသေးဘူးချေတော့မှသူတို့အတွက်အခက်အခဲတွေအများကြီးရှိတယ်လို့ကျမမြင်ရတယ်လေဒီလိုမျိုးတတ်မှတ်လိုက်တဲ့ပေါ်မှာတော့သူတို့အတွက်ဘူးတော့အခက်အခဲရှိတာပေါ့မြန်မြန်မရှိဘူးပေါ့သူတို့အတွက်အများကြီးကနိုင်ငံသားဖြစ်ပေါ့လေ
โอเคအဲ့တော့ဒီလိုဩစတြေးလျနိုင်ငံသားမခံယူနိုင်တဲ့အတွက်ကြောင့်သူတို့မှာဒီနိုင်ငံကူးလက်မှတ်တို့ဒီ passport တို့ဘာလို့ရှောက်လို့မရတဲ့အတွက်ကြောင့်သူတို့မှာဘလို့များအနှောက်အယှက်တွေဖြစ်မလဲဘလို့များစိတ်ထဲမှာခံစားရမယ်လို့ထင်ပါလဲ
နိုင်ငံသားတရားဝင်ဖြစ်ပိုင်ခွင့်မရှိတဲ့ပုံမှာတော့ဟိုတကယ်လို့သူတို့ကတချို့နိုင်ငံတွေမှာသူတို့ကသွားခြင်းတယ်ဆိုလို့ရှိရင်တချို့နိုင်ငံက passport ရှိမှသွားလို့ရတာပေါ့နော်ဒါပေမဲ့တချို့နိုင်ငံတွေမှာဆိုလို့ရှိရင်တကယ်ဟိုဒါpermanent resident နဲ့သူ travel document နဲ့တော့သွားလို့ရတယ်ဒါပေမဲ့သူတို့အတွက်ဘာမှလုံခြုံမှုမရှိဘူးလေဘာမှအမှန်ကန်ချက်မရှိဘူးတစုံတစ်ခု travel document တွေပြည့်စုံတော့တာပဲဖြစ်ဖြစ်အဲ့ဒါသူတို့အတွက်ဘာမှအမှန်ကန်ချက်နိုင်ငံကနေပြီးတော့တာဝန်ယူပေးလို့ဘာမှမရဘူးလေတချို့နိုင်ငံတွေဆိုလို့ရှိရင်သူကသွားလို့မရဘူးဆိုတော့သူတို့အတွက်ဟိုအခက်အခဲတွေအများမျိုးရှိမှာပေါ့အဲ့လိုမျိုးပေါ့နော
် okay okay မမုန်င်းတွေအခုလို့ကျွန်တော်တို့စိတ်ရှိလက်ရှိရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့
Elizabeth မြတ်ကုလို့ကျွန်တော်တို့ SBS Radio နဲ့ပြောဆိုပေးအတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ပထမ
ဟု
တ်ကဲ့ကျွန်တော်ပထမဆုံးမေးချင်တာကတော့အခု Australian အစိုးရကနိုင်ငံသားခံယူဖို့အတွက်စစ်ဆေးမှုတွေကိုသူတို့ပြောင်းလဲလိုက်ပါတယ်။အဲ့ဒီထဲမှာအဓိကအချက်ကဒီအင်္ဂလိပ်ဘာသာစာမွေးပွဲဖြေတဲ့နေရာမှာကျွန်တော်တို့ဒီ IELTS အဆင့်6ရမှသာသူတို့နိုင်ငံသားပြီးမယ်လို့ပြောပါတယ်။အဲ့နဲ့ပတ်သက်ပြီးElizabeth အနေနဲ့ဘလို့မြင်ပြီးတော့ကျွန်တော်တို့မြန်မာလူမျိုးစုမှာဘာတွေအခက်အခဲရှိမယ်လို့မြင်ပါလဲ
။အော်ဟုတ်ကဲ့အခုလိုမျိုးမေးမြန်းပေးတဲ့အတွက်ကြောင့်မလို့ကျွန်မလည်းဖြေကြားချင်ပါတယ်။ကျွန်မကတော့ကချင် community က Elizabeth ခွန်ကြားဖြစ်ပါတယ်။ဒီမေးခွန်းနဲ့ပတ်သက်ပြီးတော့ကျွန်မဖြေရဖို့အတွက်တော့နည်းနည်းခက်ခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့အခုကျွန်မနေဆက်ကနေရောက်ရှိလာတဲ့တတိယနိုင်ငံကိုရောက်ရှိဒီမိတီနေထိုင်ကြတဲ့ဒုဗမာပြည်သားတွေဟာဆိုလို့ရှိရင်မြန်မာပြည်မှာလည်း ဘွေရပြီးသားသူတယောက်တောင်မှအင်္ဂလိပ်စာကိုပိုင်ပိုင်နိုင်နိုင်ရေးတက်ပြောတတ်ဖို့ရအရန်ကိုခက်ခဲပါတယ်ဒီမှာရောက်ရှိတဲ့သူတွေကတော့အဲစကားလည်းမတတ်ဘူးစာလည်းမတတ်ဘူးဆိုရင်တော့အဲ့လိုမျိုးအဆင့်၆ရှိတဲ့သူမှတာလင်အဲဖြေဆိုနိုင်ခွင့်ရှိမယ်ဆိုရင်တော့ကျမတို့ဘာမှပြီးသားတွေစီတီဇင်ရှစ်ရဖို့ရန်အတွက်တော့အလွန်အလွန်ကိုပဲအခက်အခဲရှိမယ်လို့ကျမထင်မြင်ပါတယ်ရှင်
တကယ်လို့သူတို့အဲ့လိုစီတီဇင်ရှစ်မရလို့ဒီဩစတြေးလျနိုင်ငံပတ်စပို့တွေဘာတွေမရဘူးဆိုလို့ရှိရင်တော့သူတို့ဒီသွားလာဖို့ခက်ခဲတဲ့အတွက်သူတို့မှာဘယ်လိုစိတ်သောကရောက်မှုရှိမယ်လို့ထင်ပါတယ်။ဟုတ်ကဲ့သူတို့စီတီဇင်ရှစ်မရဘူးဆိုရင်ကျင်းတည်တယ်ဘာမှပြီးဖို့တော့လုံးဝသူတို့ဝင်ခွင့်ပြန်ခွင့်ရမှာမဟုတ်ဘူး။
အဲကျမတို့တခြားနိုင်ငံဆိုရင်တော့အလေအပတ်နေနဲ့သူတို့ဒီ travel document ဆိုတဲ့စာရွက်ကလေးနဲ့ခရီးသွားခွင့်လက်မှတ်နဲ့တော့သွားလို့ရမယ်ဒါပေမဲ့ဘာမှပြီးဖို့တော့သူတို့ပြန်လို့ရမှာမဟုတ်ဘူးဒါကြောင့်မို့သူတို့ကတော်တော်လေးကိုဒီသတင်းကြားပြီးရင်တော်လေးကိုသူတို့စိတ်တောကတော့ပေါ့နော်စိတ်မပျော်ရွှင်တာတို့ဖြစ်သွားမှာတော့တိတ်ချပါတယ်ရှင်
Okay, Errol, Elizabeth တို့အနေနဲ့ကဒီလူတွေဒီလိုဆာမွေးမဖြေနိုင်အခက်ခဲတွေ့လို့အလစ်ဘက်ကိုလာပြီးဟာကျွန်တော်တို့ကျမတို့ကူညီပါအောင်ဆိုလို့ရှိရင်အလစ်ဘက်အနေနဲ့ဘာတွေလုပ်ပေးနိုင်မလဲ။ကျမအနေနဲ့ကတော့ဘာမှလုပ်ပေးနိုင်ခွင့်မရှိဘူးရှင်။ဒီလိုမျိုးလန်ဂွေ့ဂျ်စပို့စကားမှာအနေငယ်ကူညီပေးရုံသာပဲရှိတယ်။ သူတို့ကိုယ်တိုင်ဖြေမှသူတို့ကိုယ်တိုင်တီးမှပဲရမှာလေစီတီဇင်ရှစ်ဖြေတဲ့နေရာမှာကဒီအင်တာပရီတင်းလဲတုံးလို့ရမှာမို့စကပြန်ကူညီပေးတဲ့သူလဲရှိမှာမဟုတ်ဘူးရှင်သူတို့ကိုယ်တိုင်တကယ်တီးတကယ်တတ်မှပဲဖြေနိုင်မှာဖြေနိုင်မှအောင်မှပဲအဲဒီစီတီဇင်ရှစ်ကိုရမှာနိုင်ငံသားကိုရမှာဟုတ်ကဲ့အဲ့တော့အခုသူတို့ပေးနေတဲ့ဒီအင်္ဂလိပ်စာသင်တန်းတွေရောက်ခါစလူတွေပေးနေတဲ့အင်္ဂလိပ်
လုံးဝမထင်ပါဘူးရှင်ဒီအစိုးရကပေးတာကနာယီပေါင်း910ပြည်တည်ပဲရှိတာအဲ့ဒီနာယီပေါင်း910ဆိုတာကစာကိုကောင်းကောင်းမမွန်လေ့လာမယ်ဖတ်မယ်ကြက်မယ်ဆိုတဲ့သူမှတာလင်အနည်းငယ်ပြောနိုင်ဆိုနိုင်ပဲရှိမှာ
โอเคเลสเบอร์กูโลရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်เนา
ะဟုတ်ကဲ့ပါရှင်